ဒေါက်တာကာရန်ကာလီကာခင်ဗျာဒီကနေ့ကျွန်တော်ဆွေးနွေးချင်တာကတော့စစ်အာဏာရှင်တွေဟာဆိုင်းယဆရာတွေကဗျာဆရာတွေကိုဘာကြောင့်ကြောက်သလဲဆိုတဲ့အကြောင်းညာပဲဖြစ်ပါတယ်။ပနမအနေနဲ့ဒီဆိုင်းယဆရာကဗျာဆရာတွေရဲ့အခန့်ကဏ္ဍဟာနိုင်ငံတစ်ခုလူအဖွဲ့အစည်းတစ်ခုအပြောင်းလဲလုပ်တဲ့နေရာမှာဘယ်လောက်ထိအရေးကြီးလဲဆိုတာကိုပထမဆုံးပြောပါခင်ဗျာ။
Yeah, no, I would say the writers, the role of writers, and particularly in Myanmar, of the poets has been very important. If you look like historically and traditionally, poets in Myanmar have played a major role in pushing back first against
the Myanmar. ဆိုင်းယဆရာရဲ့အခန်းကဏ္ဍကိုအထူးသဖြင့်မြန်မာနိုင်ငံမှာကြည့်မယ်ဆိုရင်ကြပြားဆရာတွေကသိက္ခာအရေးပါပါတယ်။တမိုင်းဆင်လာနဲ့ကြည့်ရင်သူတို့ကပထမဦးဆုံးဗြိတိရှ်ကိုလိုနီအာဏာရှင်အုပ်စိုးမှုကိုတွန်းလှန်တဲ့နေရာမှာရောနောက်လွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းမှာပုံစံမျိုးမျိုးနဲ့အုပ်စိုးခဲ့ကြတဲ့အာဏာရှင်တွေရဲ့စန့်ကျင်ရေးမှာအရေးကြီးတဲ့နေရာကပါဝင်ခဲ့ကြတာပါ။နမူနာအနေနဲ့ပြောရမယ်ဆိုရင်တော့ဒီစစ်အုပ်ချုပ်ရေးအစောပိုင်းကာလနာခေတ်မုန်တိုင်းဝင်းကျင်ရွှေဝါရောင်တော်လှန်ရေးစတဲ့နေ့တကွာအခုလက်ရှိအခြေအနေထိပါပဲ။ဆိုတော့မြန်မာနိုင်ငံမှာအာဏာရှင်စနစ်ကိုစန့်ကျင်တွန်းလှန်တဲ့နေရာမှာဒီကြပြားဆရာဆာရေးဆရာတွေရဲ့အခန်းကဏ္ဍကတိတ်ပြီးအရေးကြီးပါတယ်ရှင့်။
သူတို့ရေးပါတာတော့ဟုတ်ပါပြီ။ဒါပေမဲ့သူတို့ရဲ့ရေးပါမှုသူတို့ရဲ့လှုပ်ဆောင်ရဲ့စွမ်းဆောင်ချက်တွေဟာအနာရှင်တွေဆီအနာရှင်တွေကိုပြုတ်ကျသွားအောင်သူတို့မို့သူတို့ရဲ့ဒီအထောက်ကိုချိန်ချောက်နိုင်တဲ့အစင်းတီကိုစီပါရလား
Well, I think the military government does see them as threatening because if you look at the people they arrested, you know, in the first day of the coup, you know, just the first overnight period of the
coup. စစ်ဆိုးရွားကတော့စာရေးဆရာတွေကသူတို့ကိုချိန်ချောက်နေတယ်လို့ယူဆကြမယ်ထင်ပါတယ်။အနာသိမ့်ပြီးတဲ့ပထမနေ့မှာပဲသူတို့ဖမ်းဆီးခဲ့တဲ့သူတွေကိုပဲကြည့်မယ်ဆိုရင်နိုင်ငံရေးသမားတွေကိုဖမ်းဆီးတယ် NLD ခေါင်းဆောင်ပိုင်းကိုဖမ်းတယ်ဒါ့အပြင်အ ਨੇ ဆုံးစာရေးဆရာ၅ဦးနဲ့အမှုပညာဖမ်းနေတဲ့သူတွေကိုလည်းဖမ်းဆီးခဲ့တာတွေ့ရပါတယ်စာရေးဆရာမောင်သားချို့အပါအဝင်အများပြားကိုပါဖမ်းဆီးခဲ့ပါတယ်ဒါကသူတို့ကိုကြောက်ရွံ့နေတဲ့အတွက်ကြောင့်မလို့အနာသိမ့်တဲ့စစ်တပ်ကလက်ဦးမှုရယူပြီးဖမ်းဆီးခဲ့တာဖြစ်ပါတယ
်တကယ်တော့အနာရှင်တွေအနေနဲ့လွတ်လပ်စွာရေးသားထုတ်ဝေခွင့်ပြောဆိုခွင့်တွေကိုပိတ်ပင်လိုက်ရင်တော့မဖြစ်ဘူးလားခင်ဗျာ။များသောအားဖြင့်လည်းပိတ်ပင်ထားရတာပဲဆင်ဆာလုပ်ကြတယ်။ဒီလူရက်တွေနဲ့ကောဒီစာရေးဆရာကဗျာဆရာတွေရဲ့အခန့်ကဏ္ဍကိုမဟန့်တနိုင်ဘူးလားဖမ်းဆီးထောင်ချဖို့လူသေးလား
။ Yes, I think they can try to censor. I mean, there was very extreme censorship in earlier periods of military rule in Myanmar and you know now I think it's much harder to absolutely censor people's work because there are so many more
သူတို့အနေနဲ့ဆင်ဆာလုပ်ပိတ်ဆို့တာတွေလုပ်တာလည်းလုပ်ပါတယ်။မြန်မာနိုင်ငံမှာဆေးအုပ်ချုပ်ရေးအစိုးပိုင်းကာလတုန်းကအမတန်အတွေ့အကြုံရှိတဲ့စင်စာဖြတ်တောက်မှုတွေရှိခဲ့ပါတယ်။ဒါမို့လဲစင်စာနဲ့မထိန်းချုပ်နိုင်တဲ့အခြေအနေကိုဖြစ်လာပါပြီ။လူတွေရဲ့ထင်မြင်ယူဆချက်မျိုးစုံကိုရေးသားဖော်ထုတ်နိုင်တဲ့လမ်းကြောင်းတွေရှိလာပါပြီ။ Facebook မှာကြိုက်တာရေးလို့ရတော့အားလုံးကိုလွှမ်းခြုံမိနိုင်တဲ့စင်စာမျိုးမလုံးနိုင်တော့ပါဘူး။နောက်ပြီးတော့လက်ကင်ဖုန်းတွေရှိနေကြတော့သတင်းချက်လက်တွေကိုအလွယ်တကူလည်းလမ်းမီလာကြပါတယ်။ဒါကြောင့်လည်းကြပြဖန်နှီးမှုတွေသတင်းချက်လက်တွေပြက်နက်မှာကြောက်လို့ဆေးအာဏာပိုင်တွေကအင်တာနက်ပိတ်ဆို့မှုတွေလုပ်လာပါတယ်။ရေးသားဖော်ထုတ်တဲ့သူတွေကိုဖမ်းဆီးထောင်ချမှုတွေလည်းလုပ်ပါတယ်။ဒါပေမဲ့လူတို့ကတော့သူတို့စာပေတွေကိုပဲရှာဖွေဖတ်ရှုစေ။နောက်ပြီးတော့ဖမ်းဆီးထောင်ချတဲ့ခံရတဲ့သူတွေကိုထောက်ခံလေးစားစေပဲဖြစ်ပါတယ်။ဒါကြောင့်မလို့ဒီဆေးအာဏာပိုင်တွေဘလို့ပဲနှိတ်ကုတ်ပေမဲ့မထိရောက်နိုင်တာတွေ့ရပါတယ
်။နောက်ဒီသူသဖြင့်ကြပြဆရာရဲ့အခန့်ကဏ္ဍကိုလည်းကျွန်တော်မေ့ရင်ပါတယ်။တကယ်တော့ပြည်သူလူထုထဲမှာစာဖတ်ပရိသတ်ထဲမှာကြပြဖတ်တဲ့ပရိသတ်ဟာအင်တာနက်တယ်လို့ကျွန်တော်ထင်ပါတယ်။ဆိုတော့ဒီအနာပိုင်တွေကိုသူတို့စင်ခေါ်ရလောက်အောင်ဒီကြပြပရိသတ်ကများပြသလား။ကြပြဩဇာကထောက်ထီးကြီးမားသလား။ဘာကြောင့်မလို့ဒီစစ်အနာပိုင်တွေကကြပြဆရာတွေကိုလည်းအန်ဒီရပြုတ်နေရသလဲ။ရန်ရှာနေရသလဲ
။ Well, I do think if you look particularly in Myanmar, the role of like satirical poetry.And sort of if you look at comedians like Zarganar, if you look at the Peacock Generation satirical poetry troupe, if you look at many other poets whose works touches on, you know, very sensitive themes, and usually, you know, in terms of criticizing
the military. Satirical poetry, Zarganar lo lu rie a khan gana, Thao Myoze, Tanja Apwe ro rie a khan gana rie ga, Si Ana Bain ni go weban thauk pya de niya, Lu khwin yi, Democracy yi go thauk khan a pe de niya ma,နောက်ပြီးတော့လွတ်လပ်စွာဆန္ဒသဘောထားဖော်ထုတ်ခွင့်လုံးစုံတဲ့နေရာတွေမှာအထူးပဲထိရောက်မှုရှိတယ်လို့ကျွန်မတကယ်ပဲယူဆပါတယ်။ဒါကမြန်မာနိုင်ငံမှာအစဉ်လာတရက်နဲ့ကိုရှိနေကြတာပါ။ဒါကြောင့်လဲဆေးအာဏာပိုင်တွေကသူတို့ကိုဖမ်းဆီးနေတာဖြစ်ပါတယ
်။ဒီနေရာမှာကျွန်တော်တခုစဉ်းစားမိရယ်။ဒီဆိုင်းဆရာတွေစာပေသမားတွေရဲ့ရေးသားတင်ပြကြတာသူတို့စေတနာကတော့လူအဖွဲ့အစည်းကိုကောင်းစေခြင်းနဲ့နိုင်ငံကိုကောင်းစေခြင်းနဲ့ဆိုတော့ဒီလိုကောင်းစေခြင်းနဲ့စေတနာကို Anna Bainiga Papiro the Bobo Lekanda or Msi Birula. Arawa Badom Sinandale.
I think definitely if you look at the period where there was a civilian government in Myanmar, many poets and writers, you know, they ran for government, they were serving as MPs in the national and regional
parliament.
Many of the people who were arrested at the beginning of the coup were held for many months, and they've only been charged right now to like 2 or 3 year prison terms. So, you know, their voices temporarily have been silenced. They aren't really able to.
Anna Tenga Zarega, Pansy Tari Lurigo, Larry, Jaji, Pantabio, Makuma, Swedget in Himari, Town and Nene, Satapin, Chamabari, Suro, Druga, Kaita, Apsin, no Saint Niavalime, Town Jani, Dono, Druga, Luleswa, Yida, Biosu, Bama, Shashima, Hopau, Tamila, the Chaka, Biazia, Sayesia, Nabia, three alone, Jon Yedre, Pirimare, Denshani, Damamore, Pibago, Trapina, Yaraba. Druga, Sepio Jina, Pionai Javai, Tatamlo, Si Anavainui, no pain Nainaga, the children work with Yai, no pain Tana and Jimmy Pipari. Sayi Siarai, Kabia Siarai would throw Tainto Matana Mau, throw Anna who peace and don't any jayatri, and Yaji Shinibai.
Sura, Si Anavainuia, Loloze Marora, Kabia Siarigu, the Nibiai and Sayi Siarigu.
ตรุเยกะลองซวงกูบ่เลยเล่นในอินอาเนอนันยูเนี่ยสิตบบ่ทีนี้อซอไวงาอัตแคนตัวยาได้กะบยาเสียคัดติเยยีตาเจ็ดติกูจีเมซวยทีอานาเต็มหมู่กูอเพียงแทนเส้นจินาริตุยาดุลูลูรุก็เลยยังนิท้องอายาผิดสิปิ๊อตะจั่วสิเกบาริตูซ้องตั้วปิ๊ดเนี่ยนอกมาลูริจ้ามาอัจฉินจินเผ่นจิเกจาบาริแกมะก้าอจ้ามะละซวนเนี่ยคัดติลูเวมะนิกกาตะแท้แท้มาซ้องตั้วเกยาริกะบยาเสียริอเนซงงาหยอกสิเกบาวิ สายเสียอเมียปลาเลยท่องเน้มายောက်เนี่ยปิ๊อเจเน่ตะชู่เลยพี่บ้าโกถั่วพี่เนี่ยบาดิตะชู่เลยป้องอ้องเนี่ยบาดิปีเกเนี่ยป่วนเล้นกาลาเยอตรีจုံโกลูอเมียปลายาชิเกจาปิဖြစ်ပါတယ်တဲ့အဲ့အတွေ့အကြုံကိုသူတို့ကကြိုက်ကြတယ်ဆက်ပြီးတော့လဲအဲ့လိုအတွေ့အကြုံမျိုးဖြစ်ထုံးဖို့အတွက်လိုလားနေကြတယ်ဆိုတာသိကြပါတယ်ဖွင့်လင်းလွတ်လပ်ခွင့်ထွန်းကားရေးအတွက်စာရေးเสียကဗျာเสียကြီးတွေနဲ့တူရေးပေါ်ရေ
than the sword sure suyusga da twa de klang twa thet de sure suyusga ha myama nang ngan atwe le mhan kan ni de sure tbo lo pyo nai ba da la karin ye tbo ra wo a da si pya de khnya.
Do you think so? Because even in the cases where the military has, let's say, murdered a poet, their words will continue. You know, their words are there, their poetry is there, people are continuing to share it, to translate it, to read it around the world. I mean, many people outside.
Damn, man, you saw why. Kavya, siari, sit a car, pit the light, the case out of a jiva. Kathy, go tap your light, be me, to Kaviari, sep your shintan is ever. To Kaviari, to the car, shin is ever. Luruga, Dari, go pianwin is as ever. Pada, pianzun is as ever. Kawatawanga, your pen is as ever, eh? Kathy, at them a kayagin on our do your name go be my bide aluri. Kawaha luri, to come, I'm a jawujawa. Kukamaro, Kawadawanga, Gabiaziari, and Yaji, Ketiko, Tidwajawavi, Tuye Gabiariku, Yusu, Jana, Nijawavi. Tasamu, Siana, Shinika, Gabiazia, Diego, Depsenaimai. Tavime, Tuye Gabiago, Matanaimau. At that social toyari may, Tuye Gabiarika, Bobro, Shinden, Pianet, Dwagavavi. Chopio armies, you know, Dadwate, Kalangwate, Suez, Suyuzgago, Jamajon Givari. Gabiaziago, Tetta, Town Chata.
ကဗျာကတော့ဆက်ပြောရှင်းတဲ့နေမှာဖြစ်ပါရဲ့ရှင်။ဒရက်မြတ်ပြအဲ့ဒါကတော့ပင်အမေရိကဖွဲ့ရဲ့ညွန်ကြိုင်းမှုတယောက်ဖြစ်တဲ့ဒေါက်တာကယ်ရန်ကာလီကာကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်။စစ်ကောင်စီဖမ်းဆီးပြီး20လနှစ်ရည်အတွင်းမှာညှဉ်းပန်းနှိမ့်ဆက်ခံရလို့အသက်သေဆုံးသွားတဲ့ကဗျာဆရာခက်သီရဲ့ကဗျာတချို့ကလည်းအခွင့်အရေးနှုန်းဆက်လက်ဖော်ပြလိုပါတယ်။
ကိုစားညွန်ကဖပစ်ထားတာဖြစ်ပါခင်ဗျာသူတို့ကခေါင်းကိုပြစ်တယ်တော်လိုင်းကြီးကနှလုံးသားမှာရှိတာသူတို့မသိကြဘူးငါတနတ်မပြစ်တတ်ဘူးငါတနတ်မပြစ်တတ်ဘူးငါလက်ကဂီတာတီးခဲ့တာငါတနတ်မပြစ်တတ်ဘူးငါလက်ကကြပြားပဲရေးတတ်တာငါတနတ်မပြစ်တတ်ဘူးငါမွေးနေကိတ်ပဲအလှဆင်တတ်တာအခုငါလူတွေတနတ်ပြစ်ခံရတယ်ငါကတော့ကြပြားနဲ့ပဲပြန်ပြစ်နိုင်ခဲ့တယ်အဲ့ဒါဟာမမျှတဘူးလို့ခံစား ိုတည်တည်ချာချာရွေးချယ်ရတော့မယ်ငါတနက်ပြစ်မယ်